တော်ရှိမြခင်ဗျာတောင်အဖရိကရဲ့မိခင်ကြီးလို့တင်စားကြတဲ့အသက်18 81နှစ်အရွယ်ဝင်ဒီမန်ဒဲလာဟာပြီးခဲ့တဲ့အေပီလ2ရက်နေ့ကကွယ်လွန်ခဲ့တာကအသားရောင်ခွဲခြားမှုပပျောက်ပြီးတော့ဒန်းတူအခွင့်အရေးရဖို့ကာလကြာရှည်ကြိုးပမ်းခဲ့ရတဲ့အခက်အခဲတွေကိုပြန်ပြီးတော့အမှတ်ရစေပါတယ်။ဝမ်းနဲ့အောင့်မေ့ဆူတောင်းပွဲကိုတက်ရောက်လာကြတဲ့ထိတ်တန်းခေါင်းဆောင်တွေကဝင်ဒီမန်ဒဲလာရဲ့ဘဝတစ်ယောက်ဆင်နွှဲခဲ့ကြတဲ့တိုက်ပွဲတွေရဲ့ဆက်လက်အရေးပါပုံကိုအလေးပေးပြီးတော့ပြောကြားခဲ့ရပါပါတယ်။ဒီကြောင် VOE သတင်းတောက် Anita Power က Johannesburg မြို့ဝနေသတင်းပေးပို့ထားတဲ့သတင်းလော်ကိုမှတ်မှတ်သတင်းအောင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။တောင်အာဖရိကမှာလူမျိုးရေးနဲ့အသားရောင်ခွဲခြားမှုကိုစန့်ကျင်တိုက်ဖျက်ရေးတစိုက်မတ်မတ်ကြိုးပမ်းခဲ့တဲ့ Winnie Mandela ဟာတောင်အာဖရိကပြည်သူတွေလေးစားအတူယူစရာစံနမူနာထားရသူတစ်ယောက်ဖြစ်ပြီးသူကွယ်လွန်သွားပေမဲ့သူ့ရဲ့ကြိုးပမ်းမှုတွေကိုဆက်လက်အမှတ်ရနေကြမှာပါ။နိုင်ငံတော်ဝန်ကုန်ပြူစကားတွေပြောဆိုခဲ့ကြရမှာဗုဒ္ဓဟူးနေ့ကဂျိုဟန်နက်စ်ဘတ်မှာပြုလုပ်တဲ့ဝမ်းနဲ့အောင့်မေ့ပွဲဆုတောင်းပွဲကအကြီးကျယ်ဆုံးပါပဲ။ဘဝတသက်တာလုံးလူမျိုးရေးနဲ့အသားရောင်ခွဲခြားမှုစန့်ကျင်ရေးတက်ကြွလှုပ်ရှားခဲ့သူဝင်းနီမန်ဒဲလာဟာလွှတ်တော်မှာ10စုနှစ်နှစ်ခုနီးပါးတာဝန်ထမ်းဆောင်ခဲ့ပါတယ်။သူဟာအသားရောင်ခွဲခြားမှုကိုဥဆောင်စန့်ကျင်တိုက်ဖြစ်ခဲ့တဲ့တောင်အာဖရိကပထမဆုံးလူမဲသမ္မတဖြစ်လာသူနယ်ဆန်မန်ဒဲလာရဲ့ဒုတိယမြောက်ဇနီးလည်းဖြစ်ပါတယ်။သူတို့နှစ်ဦးဟာ38နှစ်တာပေါင်းသင်းပြီးနောက်1996ခုနှစ်မှာကွာရှင်းခဲ့ကြပါတယ်။ဝင်းနီရဲ့စွမ်းစွမ်းတမန်ဆောင်ရွက်ချက်တွေကိုဆက်လက်အမှတ်ရနေမှာဖြစ်ပြီးသူမရဲ့ကြိုးပမ်းချက်တွေအတိုင်းဆက်လက်ဆောင်ရွက်သွားမှာဖြစ်တယ်လို့တောင်အာဖရိကသမ္မတဆစ်ဆရီရာမာဖိုဆာကအင်ဂါနီကဝင်းနီမန်ဒဲလာရဲ့ကျေးလက်ဇာတိမျိုးလေးမှာပြုလုပ်တဲ့ဝမ်းနဲ့အောင့်မေ့ပွဲဆုတောင်းပွဲမှာဂရုပြုခဲ့ပါတယ
် Whilst we mourn Uma Mwini for her passing away we are also here to celebrate her life because it was a
ဝင်းနီကွယ်လွန်တာကိုဝမ်းနဲ့မိပါတယ်ဝင်းနီဟာသူ့ဘဝတစ်သက်လုံးကိုကြိုးမဖက်အများကျို့အတွက်ဆောင်ရွက်ခဲ့တဲ့သူဖြစ်လို့ကြီးကျူးဂုဏ်ပြုရပါတယ်
။တောင်အာဖရိကမှာဝင်းနီမန်ဒဲလာကိုတောင်အာဖရိကရဲ့မိခင်ကြီးလို့တင်စားကြပါတယ်။ပိတ်ပင်ထားမြစ်ထားတဲ့ ANC အဖွဲ့ဝင်ဖြစ်ပြီးခေါင်းဆောင်အိုလီဗာတမ်ဘိုရဲ့လက်ထောက်တူဖြစ်တဲ့ Kingsley Macobila ကပြပမှာ6နှစ်တာထွက်ပြေးတင်းရှောင်နေခဲ့ရပြီး1990မှာတောင်အာဖရိကကိုပြန်လည်ရောက်ရှိလာတော့ကဝင်းနီမန်ဒဲလာကအကူအညီတွေပေးခဲ့ပါတယ်လို့ပြောပါတယ်
။ She was like a mother figure to me. When I came back from exile, I lived with her in her house. And anyone that she regarded
ဝင်းနီကကျွန်တော်တို့စံပြမိခင်တူပါပဲ။ပြပထွက်ပြေးပြီး6နှစ်ကြာတောင်အာဖရိကကိုပြန်လာတော့ကျွန်တော်ကိုသူ့အိမ်မှာနေဝင်ပေးခဲ့ပါတယ်။ကျွန်တော်ကိုမိသားစုဝင်တယောက်လိုအကောက်အွယ်ပေးခဲ့ပါတယ်။
တက်ကြွလှုပ်ရှားမှုတွေအတွက်ဝင်းနီမန်ဒဲလာဟာ18လအကျဉ်းချခံခဲ့ရဘူးတဲ့အပြင်နေနေတန်လည်းပေးခံခဲ့ရဘူးပါတယ်။သူ့ပယောဂနဲ့14နှစ်သားတယောက်ကိုတတ်တဲ့အမှုကိုလည်းရင်ဆိုင်ခဲ့ဘူးပါတယ်။ဝင်းနီတေဆုံးမှုဟာသူ10နှစ်တာဦးဆောင်ခဲ့တဲ့ ANC မျိုးသမီးအဖွဲ့ကိုရှေ့ဆက်ဖို့ပုံမတွန်းအားရရစေပါတယ်။လှုပ်ကြံခံခဲ့ရတဲ့အသားရောင်ခွဲခြားမှုစန့်ကျင်ရေးလှုပ်ရှားသူခရစ်ဟာနီရဲ့သမီးဖြစ်သူလင်ဒဝီဟာနီကတော့ဝင်းနီဟာတောင်အာဖရိကအမျိုးသမီးတူကိုစွမ်းအားတွေပေးခဲ့တယ်လို့ဆိုပါတယ်။
Actions are the reason that I can stand here as an independent.
ဝင်းနီကြောင့်ကျမဒီနေရာမှာဒီလိုအမိခိုကင်းကင်းရဲရဲဝွန်းဝွန်းလူမဲအမျိုးသမီးတယောက်ဖြစ်ခိုင်ခိုင်မာမာရပ်တည်နေနိုင်တာပါ။သူကတော့အကြောက်တရားကင်းမဲ့တဲ့စွမ်းဆောင်သူပါပဲ။အများကျို့အတွက်ကိုကျိုးမငဲတဲ့သူပါ။
ဝင်းနီမန်ဒဲလာမသေးပါဘူးသူ့ကိုယ်ပွားတွေအမြဲရှင်သန်နေမှာပါလို့ ANC မျိုးသမီးအဖွဲ့ကြေညာချက်မှာဖော်ပြထားတယ်လို့တင်ပြသွားပါတယ်ရှင်